ဟုတ်ကဲ့ကတော့ဆရာဆက်ပြန်ကျွန်တော်ဒီကိုဗစ်မျိုးကွဲတဲ့ Omicron ကပြန့်နှံ့လာမြန်လာပြီးတော့ဒီအနောက်နိုင်ငံတွေအပြင်ပေါ့နော်အခုဆိုဒီအာရှဘက်မှာလည်းဒီအထူးကိစ္စမြန်မာအင်ဂျင်ရှင်ထိုင်းတို့အိန္ဒိယတို့တရုတ်တို့မှာပါစွန့်ရည်တီးပိုးတွေ့လာတဲ့အချိန်မှာဒီအားလုံးရဲ့တွေ့ကြုံတွေမျိုးတည်ပြီးတော့ပါဆရာနော်မြန်မာနိုင်ငံအတွက်ဒီအရေးကြီးဆုံးဆိုလို့ရှိရင်ဘာကိုစာပြီးတော့ရှင်းပြခြင်းလဲဆရာ
။အခုလက်ရှိဆုံး Omicron ဖြစ်နေတယ်ပေါ့နော်ဒီကဘာလုံးမှာလူတွေကပြောကြတယ်ဒီ Omicron ကြီးပဲရှိနေတည်တာမဟုတ်ပါဘူး။ကျွန်တော်တို့ doctor တွေလည်းရှိပါတယ်။ Omicron ကတော့ကျွန်တော်တို့ဒီဆေးရုံတွေမှာဒီနေ့ဒီချိန်မှာစပြီးတော့ပြေဆုံးနေကျွန်တော်တွေ့ရပါတယ်။ဟိုတချို့လူတွေဆိုလို့ရှိရင်ကျွန်တော်စီမှာလောလောလတ်လတ်တင်အောက်ဆီဂျင်ကကျွန်တော်တို့100ရာခိုင်နှုန်းကြီးပါယူရတူနာရှိတယ်80ရာခိုင်နှုန်းရှိတယ်တူနာရှိတယ်ဒီလူတွေကိုအကုန်လုံးကျွန်တော်ပြန်ကြည့်လိုက်လို့ရှိရင် vaccine တရားမထိုးထားတဲ့လူတွေပါပြီးရှင်သူတို့ရဲ့ chest x-ray တက်မှန်ကိုကြည့်လိုက်တဲ့အခါမှာအဆုတ်ကမတန်တလောက်ကိုပျက်စီးသွားပါပြီကျွန်တော်တို့ကတော့နည်းနည်းလေးတော့ကောင်းလာနေတဲ့အနေအထားလေးရှိတယ်ဒါပေမဲ့ဒီမှာလည်းမရတဲ့ vaccine အနေအထားရင်ဒီမှာလည်းမပေးနိုင်မဲ့ machine တွေပေါ့နော်ကျွန်တော်တို့အထူးသဖြင့်ဒီနိုင်ငံမှာကျွန်တော်တို့က high flow oxygen ကိုခေါ်တာပေါ့လေဆိုတော့ oxygen တရားရပဲလို့ပေးပြီးတော့အမောက်အများကြီးနဲ့ကောင်းကောင်းလေးကိုကျွန်တော်တို့ထိန်းနိုင်တယ်ဆိုတဲ့ကြိမ်ကကိုယ်ခန္ဓာရောင်နေတဲ့ဟာကြီးကျသွားတဲ့အချိန်မှာတော့ပြန်ပြီးကောင်းလာနေမလားဆိုပြီးအခြေတကူဆွဲဆက်ပြီးကျွန်တော်လုပ်ဆိုတော့ Omicron ဒီပေါ်ပေါ်ဆိုးဆိုးနေလို့ရတဲ့ဒါလည်းမဟုတ်ပါဘူးအများအပြားမှာပြောနေတဲ့လက်နဲ့ပပပဲဒုက္ခရောက်တယ်ဆိုတဲ့အနေအထားဒီလူငယ်တွေအတွက်ရဲ့ vaccine ထိုးထားတဲ့လူတွေအတွက်ကိုမှန်ကျင်မှန်ပါနေတယ် vaccine အပြည့်ထိုးရဲဆိုတော့ကျွန်တော်ပြောချင်တာ၃လုံးဒါတော့မှဒီ US နဲ့ European ကတိမှာ၃နေတဲ့ messenger RNA based vaccine ခေါ်တဲ့ဖိုင်ဇာရောမော်ဒါနာရောပေါ့နော်အဲ့ဒါထိုးထားတဲ့လူတွေမှာတော့ very mild disease ဆိုတာမှန်ပါတယ် vaccine မထိုးထားတဲ့လူတွေမှာ2020မှာဖြစ်ခဲ့တဲ့ corona virus အတူတူပါလေပြည်လုံးအသက်ကြီးတဲ့လူတွေမှာဒုက္ခရောက်လုံးကြီးလည်းအတူတူပါလေဒါပေမဲ့ပိုဆိုးတာအရန်ပြန့်နေတဲ့အကြောင်းလူငယ်လေးတွေကဘာမှမဖြစ်ပေမဲ့အိမ်မှာရှိတဲ့ four family ဦးလေးတို့အကုန်လုံးဒုက္ခရောက်နေပါအဲ့ဒီဟာဒီသူတို့လုပ်ထားတဲ့ clinical study ကပုံမှန်လေးမှာသုတ်ထားတဲ့ဒီတရုတ်ပြန်လာတဲ့ vaccine တွေကျ Sinopharm နဲ့ Sinovac တို့နော်အဲ့ဒါလည်းတခုမှလက်ကမရှိပါဘူးဆိုတော့ဒီ Sinopharm တုံးလုံးထိုးလို့လည်း another vaccination status ရနိုင်တာဆိုကျွန်တော်တို့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးသိဆုံးမှုအနေထားရောဆရာတို့ဘယ်လောက်ထိချုံနေရပြီလဲ
ဆိုတော့၃ပတ်ထဲဝင်လာတဲ့အချိန်မှာအခုဆိုရင်မနေ့ကညတရားတည်းကျွန်တော်တို့မှာဆိုလို့ရှိရင်ဒီက၄ရက်ပေါ့ဆုံးရှုံးနေပြီးလို့ရှိရင်ကုန်လို့ခေါ်ရတော့ rapid response ပေါ့နော်ဟိုအသက်ရှိရသွားတယ်ဟိုနှလုံးရသွားတဲ့အတွက်ကြောင့်တော့ ware condition တွေရှိပါတယ်။မနေ့ကတရားလဲ17ကျင်းတော့ဒီပို့တရှိပါတယ်ပေါ့နော်။ဆိုတော့တရက်တရက်၄ယောက်ကနေ6ယောက်ကြားထဲမှာတုံ့ပြန်မှုရှိရဆိုတော့တပတ်ကိုပဲစီလိုက်လို့ရှိရင်အယောက်20အထက်မှာရှိနိုင်တာပေါ့နော်။ဆိုတော့ဒါတော်တော်လေးများပေါ့လေ။ဟိုအရင်ကအနေထားတစ်ခုနဲ့ guide ဆွေးနွေးဖို့ရှိရပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကာကွယ်ဆေးနဲ့ပတ်သက်လို့ရောနောက်ဆုံးထူးခြားမှုနိုင်ငံကမှတွေ့ထားတာရှိသေးလားဆရာ
။ဒီထဲမှာအရေးကြီးတဲ့တစ်ချက်ကတော့အင်္ဂလန်နိုင်ငံမှာစပြီးတော့ပြောရတယ်။အင်္ဂလန်မှာတို့တာကကျွန်တော်တို့ဒီမှာနိုင်ငံမှာရှိတဲ့ COVID ရှိပေါ့နော်။အရင်လုံးရတဲ့တစ်နေ့ပေါင်းကျွန်တော်တို့ရောက်ခဲ့တဲ့ဟာပေါ့လေ။အခုလည်းကြိုးစားကြိုးစားရတယ်လို့ပြောပါသေးတယ်။ COVID ရှိဒီဒီမှာအသက်တိုးစားတော်တော်လေးကိုစေရုံမတက်နိုင်အောင်ကာကွယ်နေတာတို့ရောလေးငှခုလို့ရှိရင်ပို့ပြီးတော့ကောင်းနိုင်မှာပေါ့။ဆက်ဆက်ကောင်နဲ့အထက်ကလူတွေကိုသုံးလုံးထိုးထားတဲ့ခါမှာ90ရာခိုင်နှုန်းကျော်တဲ့လူတွေကစေရုံမတက်ရတော့ဘူး။ဒီလိုသားယူသူတို့ကထွက်လာတယ်။ဒါပေမဲ့၄ချိန်ကထိုးလာတဲ့ခါမှာတို့တို့ကဒီ perfect ကဘာမှသိပြီးတော့မထွက်လာဘူးပေါ့လေအဲဒါကြောင့်မလို့ဒီ၄ချိန်ရောက်ထိုးခြင်းဒီသူတို့အနေနဲ့ကတော့မအားပေးဘူးပေါ့နော်ဒါကြောင့်မလို့အိန္ဒိယသက်တိုးဆိုရင် covid ရှိပေါ့နော်ထိုးခြင်းဒီကျွန်တော်အနေနဲ့တိုက်တွန်းပါတယ်အာ Sinopharm ရလို့ရှိရင်လည်းမတက်နိုင်ဘူးပေါ့လေထိုးပေါ့ကွာဒါပေမဲ့၄လုံးထိုးခြင်းတော့၅လုံးထိုးခြင်းတော့ပြင်နိုင်မှာမှတိုက်တွန်းမှုမရှိသေးတဲ့အတွက်ကြောင့်တော့မလုပ်သင့်ဘူ
းဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့အခုမြန်မာနိုင်ငံမှာလည်းဒီ Omicron ကစတွေ့လာတယ်ပေါ့အလားတူပဲပတ်ဝန်းကျင်အထူးသဖြင့်ဒီထိုင်းတို့အိန္ဒိယတို့မှာလည်းပို့ပို့ပြီးတော့တွေ့လာတာအပြင်ဒီတချို့သူတို့နိုင်ငံတွေအနေထားကြမြန်မာပြတ်ကောဆရာကြီးဘယ်လိုအကျဉ်းပြုချက်လဲ
ထိုင်းနိုင်ငံမှာများလာဒီရက်ပိုင်းမှာပေါ့နော်သူတို့လည်းပရိုမင်းသူတို့ဟာနေစပြီးတော့ထိနေသူစမ်းတာတော့ဒီတရုတ်ပြည်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကမ္ဘာလုံးကိုဒီနေ့ဒီဆိုတာအကုန်ပြောင်းသွားတာတနည်းအားမှမရှိတဲ့နေရာဆိုတာမရှိတော့ဘူးဆိုကြပါလို့ပါသူနည်းတူတော့ပဲပမာနိုင်ငံမှာလည်းအခုရှိနေပါတယ်အိန္ဒိယနိုင်ငံမှာစပြီး prepare လုပ်ရတယ်ပမာနိုင်ငံလည်း prepare လုပ်ရပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ New York City မှာ coronavirus စပြီးဝင်လာတဲ့အချိန်မှာဒုက္ခရောက်ခြင်းတွေဝင်လာတဲ့ခါမှာဆိုတော့ဒုနဲ့တင်နဲ့ပြောတာဖြစ်တယ်လို့အုံနဲ့ခြင်းတွေဝင်လာတဲ့ခါမှာကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတကဘာလုံးမှာဟိုကောင်းလာပါတော့ health care system တခုရှိတဲ့နိုင်ငံတခုမှာပတ်စံကိုရေလိုသုံးနိုင်တဲ့နိုင်ငံတခုမှာတော့ပါလူကြီးရေတန်းနဲ့ရှိပြီးဆုံးရှုံးသွားခဲ့ရတာအဲ့ဒါဒီပါကြောင့်လဲဆိုတော့ preparation မရှိခဲ့လို့ နောက်တစ်ခုကဒီ health care system ပြတ်သွားတာပေါ့ပြတ်သွားရဆိုတာဆိုဆရာဝန်တွေရောလုပ်သမားတွေရောရှိသမျှလေကားလူတွေရောဘာမှအလုပ်မလုပ်ရဆိုတော့စတိုင်းတစ်ခုတော့ paralyze ဖြစ်သွားပြီးတော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့ပမာဏနဲ့မှလည်း prepare တော့လုပ်ထားပါလိမ့်မယ်အခုကကျွန်တော်ဒီချိန်မှာဆိုကျွန်တော်ကခံနာသေးတယ်ကျွန်တော်ကိုယ်အကုန်လုံးပထမတစ်ခေါက်ကလည်းလုပ်လို့ဆိုကျွန်တော်ကသူက well prepare လုပ်ထားတဲ့ခါကျတော့ဥပမာဈေးရုံမှာကျွန်တော်လူနာတွေတက်ပြီးမယ်ကျွန်တော်မှာဆရာဝန်တွေထားရရှိတယ်ကျွန်တော်မျိုးမျိုးစုံနဲ့ခွဲပြီးတော့ယူရဲစစ်စစ်တဲ့လူကျွန်တော်ဒီလိုမျိုးတတ်နိုင်တဲ့လောက်အတက်ကိုကင်နိုင်တော့ကေတယ်ပေါ့လေဆိုဒီလိုလုပ်ခြင်းအဖြစ်ဈေးရုံတွေမှာ prepare လုပ်ထားရင်ဘယ်နေရာတွေမှာဖွင့်မလဲအဲ့မှာအခုဆိုရင်ဈေးရုံတွေမှာပဲကျွန်တော်တို့နေရာနည်းနည်းလေးကိုချက်ချက်ပြီးဖွင့်ပြီးဆိုတာကိုကျွန်တော်ကုလိုက်ချင်တယ်ဟိုမှာဈေးကနေကျွန်တော်ပိတ်ချလိုက်တယ်အကုန်လုံးဆိုအကျိုးတွေကြည့်တယ်ဆိုတော့ဒါမျိုးတွေကလုပ်လို့ရရဲ့ပိုင်းပေါ့ဆိုတော့အဲ့ချိန်တော့ဒါမျိုးတွေမလုပ်ခဲ့လို့ကျွန်တော်အကုန်လုံးဒုက္ခရောက်သွားတ
ယ်ဟုတ်ကဲ့နောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားကြီးကတော့ပြောလို့ရှိရမှာကြာ
ဒီမှာလည်းမှာကျွန်တော်အများဆုံးပြောချင်တာကလူစုတွေမလုပ်ပါနဲ့ဒီရောဂါကြီးကျောင်းသားတွေကနေစလာတာဒီ Omicron စပြီးကြာပေါ်လာတာဒီတောင်အာဖရိကနိုင်ငံမှာရှိတဲ့ small town တွေမှာရှိတဲ့အဲ့လိုကျောင်းသားတွေမှာဖြစ်တာပါကျွန်တော်အဲ့ရနေတစ်ဆင့်တက္ကသိုလ်လုံးကကုနေပါပြီတိုးနေသူဆိုတော့လေ US မှာ New York မှာစပြီးတော့တွေ့တာဒီဒီ Upstate New York လို့ခေါ်ဆိုတာဒီ virus ရှိတာမဟုတ်ဘူးလေနင်းတော်တော်လေးနေတာအိန္ဒိယတရားနဲ့အဝေးကြီးအဲ့မှာကျောင်းတွေပဲရှိတာသူတို့ဆိုရင် vaccine နဲ့ထိုးထားပြီးသားလူတွေပါဆိုတော့တက်လို့ကျောင်းသားတွေမဆင်မတက်ကြဘူးအဲ့လိုမျိုးရင်းသားတွေတစ်ဆင့်ကူလာရွေးနဲ့နောက်ဆုံးကြတော့ဒီမှာလေ New York City New York State တခြားသော State တွေ State တွေစပြီးပြန်သွားတာပေါ့ဆိုတော့ဒါကြောင့်မို့ဆင်းမထိုးထားတဲ့လူတွေဖြစ်နိုင်လို့ရှိရင်စုစုဝေးမလုပ်ပါနဲ့ဒီဖြစ်နိုင်တဲ့အခြေအနေရောက်လို့ရှိရင်စစ်ပါ
ဟုတ်ကဲ့ဒီလိုမျိုးကျွန်တော်ပြော